ရုရှားကိုစီးပွားရေးအရာပို့ပြီးတော့အထည်နာအောင်ရုရှားကနေဝယ်ယူတဲ့ရေနံစိမ်းတစ်စီကိုဒေါ်လာ30ထက်ပိုပြီးပေးမယ်တဲ့မူလို့ယူကရိန်းသမ္မတရဲ့အကြီးအကဲကဒီကနေ့ပြောဆိုလိုက်ပါတယ်။ရုရှားရဲ့ရေနံစိမ်းတစ်စီကိုဒေါ်လာ60ထက်မပိုဘဲသတ်မှတ်ဝယ်ယူသွားဖို့ကမ္ဘာစံမှုအင်အားကြီး G7 နိုင်ငံတွေနဲ့ဩစတြေးလျနိုင်ငံတို့မနေ့တောက်ကြနေတော့ကသဘောတူခဲ့ကြတာနဲ့ပတ်သက်ပြီးတော့တိထက်ရှော့ချသတ်မှတ်သင့်တယ်ဆိုပြီးယူကရိန်းကပြောပါတယ်။ရုရှားရေနံစိမ်းတစ်စီကိုဈေးကွက်ပေါက်ဈေးထက်900ဂိုင်နှုန်းလောက်လျှော့ပြီးဒေါ်လာ60အထိပဲပေးဖို့ EU ဥရောပသမ္မတမှာမနေ့ကသဘောတူညီမှုရယူခဲ့ပြီးတဲ့နောက် G7 အဖွဲ့ဝင်နိုင်ငံတွေနဲ့ဩစတြေးလျကလည်းအလားတူသဘောတူခဲ့တာပါဒီသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကလည်းကြိုးဆိုပါတယ်EU ရဲ့သဘောတူညီချက်ဟာယူကရိန်းကိုစစ်ဆင်နေတဲ့ရုရှားရဲ့ဝင်ငွေကိုကန့်တတ်ရာကျနိုင်ပြီးစစ်လက်နက်ပစ္စည်းကုန်ကျစရိတ်မတက်နိုင်တော့တဲ့အခြေအနေကိုရောက်အောင်အပြစ်မဲ့ယူကရိန်းပြည်သူတွေတပ်ဖြတ်နေတာတွေကိုရပ်တန့်အောင်ကျိုးပန်းတဲ့နေရာမှာအထောက်အကူဖြစ်စေလိမ့်မယ်လို့အမေရိကန်သမ္မတအင်ဂျီတော်ကပြောပါရယ်ရုရှားကတော့သူ့ရဲ့ရေနံစိမ်းတင်ပို့မှုတွေကိုအနောက်နိုင်ငံတွေကအခုလိုဈေးဖြတ်တာဟာအန္တရာယ်များတဲ့လုပ်ရည်လို့ပြောဆိုကန့်ကွက်ထားပြီးတော့တစ်ချိန်တည်းမှာလည်းရုရှားအတွက်ကတော့တခြားဝယ်လိုသူတွေနဲ့ထုတ်လုပ်မှုတွေကိုပုံမှန်အတိုင်းဆက်လုပ်သွားမယ်လို့ဒီကနေ့တုံ့ပြန်ပါရယ်ရုရှားနိုင်ငံရဲ့စီးပွားရေးဟာယူကရိန်းကျူးကျော်စစ်ဆင်ခဲ့တဲ့2022ခုနှစ်အတွင်းမှာပဲဒီ300ဂိုင်နှုန်းကျဆင်းသွားခဲ့တယ်လို့လာမဲ့ဒီ2023ခုနှစ်ကျရင်နောက်ထပ်1.5ဂိုင်နှုန်းထပ်ပြီးတော့ကျဆင်းနိုင်တယ်လို့ရိုက်တာသတင်းဌာနကကောက်ယူတဲ့လူမှုစစ်တမ်းမှာဖော်ပြထားပါတယ်ရှင်။